လောင်စာစီစီတက်မြေဩဇာစီတွေကတရရိတ်တက်လာတဲ့အတွက်အခုနှစ်မိုးရာသီမှာစပားဆိုင်ဖို့အတော်လေးစဉ်းစားခဲ့ရတယ်လို့ AR တိုင်းနဲ့ဘကိုးတိုင်းကလယ်သမားတွေကပြောကြပါဗျ။ရှမ်းပြည်နယ်ကတချို့တောင်သူတွေဆိုရင်တက်မြေဩဇာကိုမဝယ်နိုင်ကြတော့တဲ့အတွက်စိုက်အေကကိုတပွဲလောက်ရှော့ချလိုက်ရပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုခင်မောင်စိုးမင်းကပြောပြထားပါဗျ။
မြမပြည်တွင်းမှာဓာတ်ဆီတလီတာကိုကြက်2000ကျော်၊တကားတန်ကိုကြက်13000ကျော်လောက်ပေးဝယ်နေရခြင်း၊ဓာတ်မြေဩဇာဈေးနှုန်းတွေကလည်းတစ်နှစ်အတွင်းမှာထက်ဝက်ကျော်တက်လာတဲ့အတွက်အခုနှစ်မိုးရာသီမှာစပားဆိုင်ဖို့အတော်လေးခက်ခဲနေကြောင်းဘကိုးတိုင်းကလယ်သမားတဦးက VOA ကိုပြောပါတယ်
။သူစက်ကြီးစီစီပိုးတက်စီပေါင်းတက်စီအဲ့ဒါအစအခက်ခဲဖြစ်နေတဲ့အမြင်။အခုကျွန်တော်တို့ဒီကကျွန်တော်တို့နေမှာဆိုလို့ရှိရင်အခုလယ်သမားကဟိုဒီထွန်ရဲ့ရေအတွက်အခုဒီကအခုဒီကတင်နေရတာပေါ့တင်ရတော့ရေနံစီဒီဒီနံစီတက်တာနဲ့ဆိုရင်တော့အဲလေကမအတော်ဟိုခြူစားပါအောင်ကြီးရတာအဲဒီအခုလက်ရှိဝယ်လို့ရနေပြီတညစီစီလေးနဲ့ဒီလိုအဲ့ဒါလေးနဲ့ဆက်လုပ်နေတာတွေ့ရတယ
်အရင်လိုကျွဲနွားတွေကိုမသုံးနိုင်တော့တဲ့အတွက်အရာရာကိုငွေနဲ့ရင်းနှီးနေရတယ်လို့လေသမားတွေကပြောပါတယ်လဲမြေဆယ်ဧကအောက်ရှိတဲ့လေသမားတွေဆိုရင်သူတို့လေတွေကိုရောင်းစားကုန်ကြပြီလို့မြန်မာနိုင်ငံလုံးဆိုင်ရာတောင်သူလယ်သမားများအဖွဲ့ချုပ် AAWD တိုင်းတာဝန်ခံဥဆွေငိမ့်က VOE ကိုပြောပါတယ
်။ဆက်နေပဲ။ဖုန်ရဲ့ space ဆိုတာလိုင်းဝင်နေတာမဟုတ်လေ။တစ်ခါပြီးထောင်းရတာအဲဒီဖုန်ရဲ့လိုက်တကဆက်ရပြီးတော့ဘောက်ကျက်တဲ့ site တွေပေါင်းသက်စီရေးချက်ပေါင်းသက်စီဒီအဲ့လေမြေဝစာကြီးပက်တယ်။ဆက်ဆံအားကိုးတဲ့ site စနစ်ဖြစ်တာ။ဆက်ဆံမရှိရင်စရင်ပြားအဲ့လိုငွေကြေးရှာပြီးတော့လောက်တာဝင်နောက်ဆုံးကျတော့အဲ့ဒီတွေကရောင်းစားခဲ့လို့ရောက်တာဝင်အဲ့လိုမှကကျလို့လည်းသာကွာရောက်သွားတာလေအဲ့ကအောက်လေမဆိုရင်ဒီမှာခဏနည်းနည်းလေးကြည့်တော့လေမွေရင်းနှီးရတဲ့လူတွေထဲပဲရောက်ကုန်တော့အဲ့လိုဘွားကိုဖြစ်သွားတယ
်ဓာမြေဩဇာတိတ်ကိုကြက်တသိန်းကတ်လာတဲ့အတွေ့လေသမားအများစုကဝယ်မသုံးနိုင်ကြပါဘူးဓာတ်မြေဩဇာရောင်းအားကအခု2022မှာထက်ဝက်ကျော်လောက်ကျသွားတယ်လို့ဓာတ်မြေဩဇာတင်သွင်းတဲ့လုပ်ငန်းရှင်ဒေါ်ဆန်းဆန်းအေးက VOE ကိုပြောပါတယ်။ရှမ်းပြည်ဘက်ကတောင်သူတွေဆိုရင်သူတို့ရဲ့စိုက်အေးကထက်ဝက်ကျော်လောက်ကိုရှော့ဆိုင်လာကြတယ်လို့လည်းသူကပြောပါတယ်။ဒီ
မှာမြန်မာကရောင်းအားမကောင်းဘူးလား။တုံးကုန်ထက်ပေါ်လာကျမတို့ကမြန်မာကတော့ဒီတော့2000ကျောင်းနဲ့ပြည်ထောင်စုဥပဒေအေးက2000နဲ့ဆောင်းပါးကြတယ်ကတိတ်တက်နေတာအခုက4000ကျော်သွားမယ်။တောင်ကုန်တွေကလေဟိုစီးကုန်တွေဆွတ်ဆဲလို့ကောင်းပြီလေဆရာကျွန်တော်ရှင်းပါလေကျွန်တော်ကတော့ company ဆွဲလဲမဟုတ်ဘူး company ကောင်းများစွာတော့ဟိုပေါက်သေးနဲ့ကိုယ်ဝဲသေးနဲ့ဝဲသေးရဒီနေရာလေးကဒီသေးရှိတယ်အဲ့ဒါမှလားလမ်းသေးကလည်းလောက်ရှိတယ်အဲ့တော့ဒီမှာအနည်းငယ်ကတော့ကျွန်တော်ညီကြီးကိုဆုံးပေးတယ်ဒါနဲ့လည်းကမအဲ့ကိုသားကိုဝယ်နိုင်အဲ့ကိုသားဖြစ်ပြီးလို့ရှိရင်သူ့ရဲ့ဖြစ်ပါတဲ့ကိစ္စကအရေးကြီးလားမလားအဲ့လိုမျိုးနဲ့သူကဆွတ်ဆွတ်လိုက်တာတော့ပုံမှန်ဆွတ်ဆွတ်ကြည့်တာနောက်မျိုးဆိုလို့ရှိရင်အုံးကလည်းတကယ်လို့ဒီတက်တယ်ကျွန်တော်ကမတွေ့ရင်တောင်းမလို့ဓမ္မကြီးလည်းမဆိုင်နိုင်တော့ဘူးအဲ့လိုလေ
တကယ်တော့ဓာတ်မြေဩဇာတအေးရဲ့တန်ဖိုးကနေဇက်ကသွင်းမယ်ဆိုရင်ဘယ်လောက်မှမရှိပေမဲ့ပင်လယ်ရေချောင်းကနေတင်သွင်းနေရတဲ့အတွက်အမေရိကန်ဒေါ်လာငွေရှားပါတဲ့အခုအချိန်ကမှပြည်တွင်းကိုရောက်လာဖို့အတော်ခက်ခဲတယ်လို့သူကပြောပါတယ်။စိတ်ကန်းကိုရောက်လာတဲ့ဓာတ်မြေဩဇာအိတ်တွေကိုလည်းအခုအချိန်ထိကုန်တယ်တွေကမယူနိုင်ကြသေးဘူးလို့သူကပြောပါတယ်။
ဒီလေရောင်းမှာတော့ဒီကောင်ဒေါ်လာအထက်ကဲတာမဝင်နိုင်သေးဘူးဒီအိတ်ခုအိတ်ဘုတ်တပိုင်းဆိုတာလေကျောင်းတက်နေတာအိတ်ဘုတ်ရောက်ခုတပတ်တက်တယ်ရောက်တယ်တရားပိုင်းတွေအပြောက်ကြီးပြောက်လည်းမရဘူးလေအဲ့တော့ကျမတို့ဒီအိတ်တပတ်တင်းလို့မှာရန်ကုန်ကအများကြီးပဲမဝင်ရသေးတာကျမတို့ကလေးနှစ်ဆယ်လောက်ကအိတ်ခိုးလာရတယ်ကျမအဖြစ်ကောင်ရမ်းနဲ့ပန်းကြော်ရမ်းနဲ့ပေါ့နော်ဒါကတော့ဘယ်လိုကြောင့်လဲအဲ့တော့ဒီကကနေပြီးတော့ကျမတို့ကျင်းနေသလိုရှိအချိန်လုံးတက်တာလေဒီ transport project တွေပေါ့ transport တက်တာလေအဲ့ဒါကိုပြပြလေမရဘူး။ဒါပေမဲ့ဒီနည်းနဲ့လေ
ကလေသမားအများစုအသုံးများတဲ့ဓာတ်မြေဩဇာအိတ်တွေကတအိတ်ကိုကြက်တသိန်းဝန်းကျင်ရှိပါတယ်။ကိုပိယောဂါမတိုင်ခင်ကပလဲဓာတ်မြေဩဇာတအိတ်ကိုကြက်2000ကျော်ပဲရှိခဲ့တာပါ။အခု2022ခုနှစ်အတွက်တနိုင်ငံလုံးကလေသမားတွေကိုစိုက်ပျိုးစီချင်းငွေထုတ်ပေးမယ်လို့မြမလေယာဖွံ့ဖြိုးရေးဘဏ်ကမေလလယ်လောက်မှာကြေညာခဲ့ပြီးမဲ့လေသမားအများစုကမနစ်ကကြွေးကြံတွေရှိနေသေးတဲ့အတွက်ချင်းငွေအတွက်ကိုမယူနိုင်ကြပါဘူး။အပြင်ကနေလည်းအရင်လိုချင်းငွေရဖို့မလွယ်တော့ဘူးလို့လေသမားတွေကပြောပါတယ်။ အခုဇွန်လအစမှာစပားစည်းကတင်းတရာကိုကျပ်7သိန်းလောက်အထိဈေးတက်လာပြီမဲ့လေသမားတွေကဒီမတိုင်ခင်ကထုတ်ယောင်းထားပြီးဖြစ်လို့ဈေးကောင်းချိန်ကိုသူတို့မှတ်မိလိုက်တော့ပါဘူးစပားတဧကကိုကုန်ကြစည်းကကျပ်4သိန်းဝန်းကျင်လောက်ရှိပါတယ်တဧကကိုပြန်မြစပားတင်း60ထွက်တယ်ဆိုရင်လာမယ့်နှစ်စပားပေါ်ချိန်စပားစည်းမကောင်းဘူးဆိုပါကတဧကကိုကျပ်5000လောက်ပဲအမြတ်ကျန်နိုင်မယ်လို့လေသမားတွေကပြောဆိုနေကြပါတယ်ခင်ဗျာ